ပြီးခဲ့တဲ့အောက်တိုဘာလ7ရက်နေ့ကတမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူရင်းမင်းအောင်လှိုင်ဟာမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မတ်ကြီးမစ္စစ်စကော့ချ်မာရှီယယ်ကိုလက်ခံတွေ့ဆုံခဲ့ပါတယ်
။အဲ့ဒါလိုတွေ့ဆုံရမှာလက်ရှိရခိုင်ပြည်နယ်မြောက်ပိုင်းကသူတို့ကိုသူတို့ရိုဟင်ညာလို့ခေါ်နေတဲ့မွတ်စလင်တွေဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဖက်ပြေးသွားတဲ့ကိစ္စကိုအဓိကထားပြီးဆွေးနွေးကြပါတယ်။အဲ့ဒီပြဿနာနဲ့ပတ်သက်ပြီးအမေရိကန်တန်မတ်ကြီးကရခိုင်ပြည်နယ်မြောက်ပိုင်းကမွတ်စလင်တွေအရေးနဲ့ပတ်သက်ပြီးသူတို့နိုင်ငံရဲ့စိုးရိမ်ပူမန်မှုတွေအကြောင်းပြောဆိုခဲ့တယ်လို့ဗိုလ်ချုပ်မူရင်းမင်းအောင်နိုင်ကလည်းအဲ့ဒီဒေသကမွတ်စလင်တွေနဲ့ပတ်သက်တဲ့သူ့ခံယူချက်တွေကိုပြောဆိုခဲ့ပါတယ်။သူပြောဆိုဆွေးနွေးတာကရခိုင်ပြည်နယ်တမိုင်းကျောင်းနဲ့ပတ်သက်ပြီး1824ခုနှစ်အင်္ဂလိပ်ကိုလိုနီဘဝကြောက်ချိန်ကစပြီးလေယာဉ်လုပ်ငန်းအတွက်ဘင်္ဂလားနယ်မှဘင်္ဂလီတွေစတင်ဝင်ရောက်နေထိုင်ခဲ့တဲ့အကြောင်းကိုလိုနီခေတ်ကာလအတွင်းဘူးစီတောင်မောင်းတော်ယထာဖောက်လို့ရန်အတွက်ဘင်္ဂလီအလုပ်မားများထပ်မံဝင်ရောက်ခဲ့တဲ့အကြောင်းအဲ့ဒီဘင်္ဂလားဒီများဟာနေရက်ဘင်္ဂလားကိုမပြောင်းတော့ဘဲအခြေချနေထိုင်ခြင်းဖြင့်ဘူးစီတောင်မောင်းတော်ဒေသတွင်တဖြည်းဖြည်းလူဦးရေတိုးဝလာခြင်းဖြစ်တဲ့အကြောင်းနောက်ဆုံးကြောက်ယူခဲ့တဲ့စည်ရင်းတွေအရဘူးစီတောင်မောင်းတော်ဒေသတွင်ဘင်္ဂလီများသည့်လူများစုဖြစ်ပြီးရင်းဒေသမှာရှိတဲ့လူဦးရေ 9500 ခန့်လုံးခန့်ရှိတဲ့အကြောင်းရခိုင်နဲ့ဒေသခံတိုင်းရင်းသားများမှာလူနည်းစုဖြစ်ပြီးလူဦးရေ 900 ခန့်လုံးမြောက်သာရှိတဲ့အကြောင်းသူတို့ကိုမြန်မာတို့ကခေါ်ဆောင်ခဲ့ခြင်းမဟုတ်ဘဲငယ်ချက်အင်္ဂလိပ်ကခေါ်ဆောင်ခဲ့ခြင်းသာဖြစ်တဲ့အကြောင်းအဲ့ဒီဘင်္ဂလီများသည်မူလတိုင်းရင်းသားများမဟုတ်ဘဲမှတ်တမ်းတွေအရသူတို့ဟာအင်္ဂလိပ်ကိုလိုနီခေတ်ကပင်ရိုဟင်ဂျာဟုခေါ်ဖို့တုံ့ဆွဲခဲ့ခြင်းလည်းမရှိဘဲဘင်္ဂလီဟုသာတုံ့ဆွဲခဲ့တဲ့အကြောင်းရှင်းလင်းပြောကြားခဲ့တယ်လို့ဖော်ပြထားပါတယ်။တကယ်တော့ဗိုလ်ချုပ်မူရင်းမင်းအောင်လှိုင်အနေနဲ့ရခိုင်ပြည်နယ်မြောက်ပိုင်းကမွတ်စလင်တွေနဲ့ပတ်သက်ပြီးသူ့အမြင်သူ့ခံယူချက်တွေကိုအခုလို့ပြောဆိုတာအမေရိကန်တန်အမတ်တယောက်တည်းကိုပဲမဟုတ်ပါဘူး။တခြားသောတန်တမန်တွေနဲ့တွေ့ဆုံခြင်းမှာဖြစ်စေတက်တွင်းဆွေးနွေးပွဲမိန့်ခွန်းပြောရမှာဖြစ်စေအခုလို့ပြောဆိုခဲ့တာတွေ့နိုင်ပါတယ်။တက်မတော်ကာကွယ်ရေးဦးစီးချုပ်တယောက်ရဲ့အဲ့လိုခံယူချက်ဟာလက်ရှိရခိုင်ပြဿနာဖြေရှင်းရေးမှာအဆင်ပြေနိုင်မှာမလားဆိုတာအခုတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်လက်ရှိအမေရိကန်တန်မတ်ကြီးနဲ့ဆွေးနွေးခဲ့တယ်ဆိုတဲ့သတင်းမှာမပါပေမဲ့အရင်နိုင်ငံသားတန်တမန်တချို့နဲ့တွေ့ဆုံခဲ့ရမှာတော့ဗိုလ်ချုပ်မူမင်းအောင်လှိုင်ကရခိုင်ဒေသကမွတ်စလင်တွေကိုဘလို့ကင်တွင်မယ်ဆိုတဲ့အကြောင်းပြောဆိုမှုတွေရှိခဲ့ပြုပါတယ်။သူကအဲ့ဒီမွတ်စလင်တွေကို1982ခုနှစ်မြန်မာနိုင်ငံသားဥပဒေနဲ့စီစစ်ဖို့လိုတဲ့အကြောင်းနိုင်ငံသားဖြစ်နိုင်သူတွေကိုဖြစ်ခွင့်ပေးမယ်ဆိုတဲ့အကြောင်းနိုင်ငံသားမဖြစ်သူတွေကိုတော့စခန်းထဲမှာစုစည်းထားပြီးနိုင်ငံတကာကလက်ခံရင်အဲ့ဒီနိုင်ငံတွေစီလွှဲပြောင်းပေးလိုက်မယ်လို့ဆိုတာပဲဖြစ်ပါတယ်။ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်မတိုင်ခင်အရင်ဆင့်အာဏာရှင်တွေကလည်းအလားတူခံယူချက်မျိုးရှိပြီးအဲ့ဒီခံယူချက်တွေအတိုင်းအကောင့်ထယ်ပေါ်ခဲ့ကြလို့ပြည်ပကပြဿနာတွေဖြစ်လိုက်။မွ슬င်တွေဘင်္ဂလားဒေ့ရှ်ကိုထွက်ပြေးလိုက်။နောက်ပိုင်းအခြေအနေမဟန်တဲ့အခါမှာပြန်ပြီးခေါ်လိုက်ဆိုတဲ့တန်လျာလည်နေခဲ့တာအကျဉ်းကြီးပါပဲ။တကယ်တော့ဗြိတိချ်ကိုလိုနီကမြန်မာနိုင်ငံကိုသိမ်းပိုက်အုပ်ချုပ်ပြီးနိုင်ငံပြင်ပကဘင်္ဂလီတွေခေါ်သွင်းလာတဲ့ကိစ္စမျိုးတခြားသောကမ္ဘာပေါ်ကကိုလိုနီပြုကျင့်ခံရတဲ့နိုင်ငံတွေအများအပြားမှာရှိခဲ့ပါတယ်။မြန်မာနိုင်ငံလို19ရာစုကကိုလိုနီပြုကျင့်ခံရတဲ့နိုင်ငံမျိုးကိုမဆိုထားနဲ့ဒုတိယကမ္ဘာစစ်အပြီးရုရှားကဆိုဗီယက်ယူနီယံခေါင်းစဉ်နဲ့နှစ်ပေါင်း90လောက်သိမ့်ပိုက်အုပ်ချုပ်ခံခဲ့ရတဲ့သူ့ရဲ့အိမ်နီးချင်းနိုင်ငံငယ်မှာတော့အခုလိုပြဿနာမျိုးတွေကျန်ခဲ့တာပါ။ရုရှားကွန်မြူနစ်တွေကသိမ့်ပိုက်အုပ်ချုပ်ခဲ့တဲ့ကာလအတွင်းအဲ့ဒီနိုင်ငံတွေတဲ့ရုရှားလူမျိုးတန်းနဲ့ချီပြီးရွှေ့ပြောင်းနေထိုင်ခဲ့ကြပါတယ်။1989ခုနှစ်ရုရှားနိုင်ငံမှာကွန်မြူနစ်စနစ်ကျဆုံးပြီးတဲ့နောက်ပိုင်းအဲ့ဒီနိုင်ငံတွေလွတ်လပ်ရေးရခဲ့ကြပါတယ်။လွတ်လပ်ရေးရပြီးတဲ့နောက်ပိုင်းသူတို့တိုင်းပြည်တွေထဲမှာရုရှားလူမျိုးအများကြီးကျန်နေခဲ့ပြီးရုရှားနိုင်ငံကိုလည်းပြန်မသွားကြတော့ပါဘူး။အဲ့ဒီရုရှားလူမျိုးတွေကိုဘယ်လိုကင်တွယ်ကြလဲဆိုတာစိတ်ဝင်စားဖို့ကောင်းပါလေ 1992ခုနှစ်ပတ်ဝန်းကျင်မှာဆိုဗီယက်အင်ပါယာလက်အောက်ကျောက်ခဲ့တဲ့အက်စတိုးနီးယားလစ်ဗီယာနဲ့လစ်သူရေးနီးယားဆိုတဲ့ဘော်လ်တစ်သုံးနိုင်ငံလွတ်လပ်ရေးရခဲ့ပါတယ်။အဲ့ဒီသုံးနိုင်ငံဟာရုရှားနဲ့လည်းနယ်နိမိတ်ချင်းထိစပ်နေတာပါ။လွတ်လပ်ရေးရပြီးတဲ့နောက်ပိုင်းအက်စတိုးနီးယားမှာရုရှားလူမျိုးဟာနိုင်ငံလူဦးရေရဲ့30ကျော်ကနေပတ်ဝန်းကျင်ကျန်ရပါတယ်။လက်ဗီယာမှာတော့လူဦးရေရဲ့3ပုံတစ်ပုံတော့ဟာရုရှားတွေဖြစ်နေပါတယ်။အက်စတိုးနီးယားမှာဆိုရင်ရုရှားကမသိပ္ပံခင်1940ပတ်ဝန်းကျင်ကရုရှားလူမျိုးဟာနိုင်ငံရဲ့10ရာခိုင်နှုန်းလောက်ပဲရှိရကနေနောက်ပိုင်းမှာ30ရာခိုင်နှုန်းကျော်အထိတိုးပွားလာခဲ့တာဖြစ်ပါတယ်။ဒါပေမဲ့လွတ်လပ်ရေးရပြီးတဲ့နောက်ပိုင်းဒီပြဿနာကိုသူတို့ကောင်းကောင်းကြံရွယ်ပါတယ်။ကျန်ရစ်တဲ့ရုရှားလူမျိုးတွေကအက်စတိုးနီးယားနိုင်ငံသားအဖြစ်ခံယူခြင်းတွေကိုအက်စတိုးနီးယားဘာသာစကားစာပေနဲ့အခြေခံဥပဒေဆိုင်ရာနားလည်မှုတွေကိုစစ်ဆေးပြီးမှနိုင်ငံသားအဖြစ်အသိအမှတ်ပြုပေးတာမျိုးလုပ်ပါတယ်။အဲ့ဒါလို့ဘောင်းမဝင်တဲ့လူတွေနိုင်ငံသားမဖြစ်နိုင်သူတွေကို grey card ထုတ်ပေးထားပါတယ်။အဲ့ဒီလူတွေဟာနိုင်ငံသားမဟုတ်ကြပါဘူး။ဒီလူတွေဟာနိုင်ငံတွင်းလွတ်လပ်စွာသွားလာစီးပွားရေးလွတ်ခွင့်ရပေမဲ့နိုင်ငံသားတွေပဲရရမယ်နိုင်ငံအဆင့်ရွေးကောက်ပွဲတွေအတွက်မဲပေးခွင့်မရှိပါဘူးစစ်မှုထမ်းလို့မရပါဘူးတခြားသောနိုင်ငံသားတွေရတဲ့ရပိုင်ခွင့်တွေမရပါဘူးအက်စတိုးနီးယားနိုင်ငံသားဖြစ်လာတဲ့ရုရှားလူမျိုးတွေကိုနိုင်ငံကိုချစ်မြတ်နိုးလာအောင်နိုင်ငံကိုတစ်ဆာရှိလာအောင်လုပ်ပေးပါတယ်ဒီလိုနည်းနဲ့ရုရှားလူမျိုးတွေရဲ့ပြဿနာကိုအကြောင်းပြုပြီးအိန္ဒိယချင်းအင်အားကြီးရုရှားနိုင်ငံနဲ့ပြည်ပကမကြုံရလေအောင်အမျှော်မြင်ရှိရှိဖြေရှင်းတာတွေတွေ့မြင်နိုင်ပါတယ်။ဒါနဲ့ပတ်သက်ပြီးတခြားသောနိုင်ငံတွေကိုလည်းလေ့လာနိုင်ပါတယ်။ဒါကြောင့်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တပ်မတော်ခေါင်းဆောင်တွေဟာသူတို့ကဘင်္ဂလီလို့ခေါ်နေတဲ့မွတ်စလင်တွေရဲ့ပြဿနာကိုဖြေရှင်းရမှာ19ရာစုကိုလိုနီခေတ်ကိုပြန်မသွားပဲခေတ်တည်းမှာသူများတို့ရည်နီးတူအမျှော်မြင်ရှိတဲ့နီးနဲ့ဖြည့်ရှင်းနိုင်ဖို့နီလန်းသစ်တွေရှာဖွေသင့်ပါတယ်။ဒါမှသာပြိပကဖြစ်နေတယ်ဆိုတဲ့အကြောင်းပြချက်နဲ့နိုင်ငံတကာရဲ့ဆွတ်ဖက်မှုတွေကိုရှောင်ရှားနိုင်မှာဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်။